မြန်မာနိုင်ငံမှာကလေးစစ်သားပပျောက်ဖို့အခြေအနေဟာတိုးတက်မှုမရှိသေးဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောလိုက်ပါတယ် HRW ရဲ့ညွှန်ကြားရေးမှူးဂျိုးဘက်ကာနဲ့ VOA ဆက်သွယ်မေးမြန်းခဲ့မှာသူကအခုလိုပြောလိုက်တာပါမြန်မာနိုင်ငံမှာကလေးခွင့်ရေးအပြည့်အဝမရှိသေးဘူးလို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်နေတာကြောင့်နိုင်ငံတွင်းကလေးစစ်သားစစ်ခိုင်းနေတဲ့အခြေအနေနဲ့ပတ်သက်လို့ဂျိုးဘက်ကာကိုမေးကြည့်တော့
Well, the issue of child soldiers in Burma is still very, very acute. And while the government has made some real commitments to end the use of child soldiers in the forces, Human Rights Watch is very concerned.
မြန်မာနိုင်ငံကကလေးစစ်သားစီးခိုင်းနေတဲ့အခြေအနေဟာစိုးရိမ်နေရဆဲပါပဲ။ဒီအခြေအနေတွေပပျောက်အောင်တချို့အပိုင်းတွေမှာတာဝန်ခံဆောင်ရွက်မယ်လို့အစိုးရကကြေပေးပြောဆိုထားပေမဲ့တကယ်ပဲအကောင့်ထဲပေါ်ဆောင်ရွက်နိုင်ပါမလားဆိုတာကျမတို့ကတန်တရားရှိနေပါတယ်။2003ခုနှစ်ဒီဇင်ဘာလအကုန်မှာကလေးစစ်သားပပျောက်ရေးအကောင့်ထဲပေါ်မဲ့အစီအစဉ်ကိုမြန်မာအစိုးရဟာကုလသမဂ္ဂမှာပြီးခဲ့တဲ့နှစ်ဇွန်လတုန်းကလက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့အခုအချိန်ထိအခြေအနေတွေဟာတိုးတက်မလာသေးပါဘူး2009ခုနှစ် ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကကောက်ယူထားတဲ့ကလေးစစ်သားစီရင်မှာ980ကျော်လောက်ရှိပါတယ်အဲ့ဒီတည်းကမြန်မာအစိုးရကလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းအခုအချိန်ထိလွတ်မြောက်လာတဲ့ကလေးစစ်သားအရေအတွက်ဟာ66ယောက်ပဲရှိပါသေးတယ
်အစိုးရဘက်ကအပြည့်အဝအကောင့်တွေမဖော်နိုင်ဖြစ်နေတာဘာကြောင့်လဲလို့ဂျိုးဘိုက်ကထင်ပါလိမ့်ရှင်
Well, it needs to really speed up the implementation of the action plan to meet
အစိုးရအနေနဲ့သူကတိပေးထားတဲ့အတိုင်းအချိန်ကပ်ဆောင်ရွက်နိုင်ဖို့အစီအစဉ်တွေကိုမြန်မြန်ဆန်ဆန်အကောင့်ထဲပေါ်ဖို့လိုနေတာပါဥပမာဆိုရရင်မနှစ်ကနိုဝင်ဘာလ9ရက်နေ့မှာနောက်ဆုံးထားပြီးကလေးစစ်သားအရေးအတွက်စီရင်ပြုစုထုတ်ပြန်မယ်လို့အစိုးရကပြောထားပေမဲ့အခုအချိန်ထိဖြစ်မလာသေးပါဘူးနောက်ပြီးတော့အခုလာမဲ့ဒီဇင်ဘာလအကုန်မှာစီးရင်ရှိထားတဲ့ကလေးစစ်သားအကုန်လုံးပြန်လွှတ်ပေးမယ်ဆိုတဲ့အစီအစဉ်အတွက်လည်းမြန်မြန်ဆန်ဆန်ဆောင်ရွက်ပေးဖို့လိုနေပါတယ်။ ILO ကပြောထားတဲ့စီးရင်အရာကလေးစစ်သားအရေးအတွက်ဟာ980ကျော်ရှိနေပြီးအဲ့ဒီတဲကအရေးအတွက်အများအပြားဟာအခုချိန်ထိလွတ်မြောက်လာတာမျိုးမရှိသေးပါဘူး
။ HRW နေနဲ့ရောမြန်မာနိုင်ငံမှာကလေးစစ်သားပပျောက်ရေးဝိုင်းဝန်းကြိုးပမ်းဆောင်ရွက်နေတဲ့အခါမှာအဓိကစိန်ခေါ်ချက်တွေဘာတွေရှိပါလဲရှင
် One of the big challenges is simply really doing an accurate assessment
အဓိကစိန်ခေါ်နေတဲ့အချက်ကကလေးစစ်သားတွေနဲ့ပတ်သက်လို့ကျမတို့အတိအကျစုံစမ်းမေးမြန်းခွင့်ရဖို့အချက်ပါသူတို့ဘယ်မှာလဲသူတို့စီးရင်ဝင်ထားလားသူတို့စုဆောင်းခံထားရတဲ့စစ်တပ်တွေကနေစနစ်တကျပြန်လွတ်နိုင်အောင်လုပ်ပေးဖို့လိုပါတယ်ဒါမှသာသူတို့အိမ်ကိုပြန်ရောက်တဲ့အခါမှာစတင်နိုင်မှာပဲအလို့အကင်တွေရဖို့လုပ်နိုင်မှာဖြစ်ပါတယ်ဒီလိုမျိုးဆောင်ရွက်ပေးနိုင်ဖို့အစိုးရနဲ့စစ်တပ်ကအဓိကဖြစ်နေတာပါနောက်ပြီးကုလသမဂ္ဂဘက်ကလည်းဒီထက်ပိုပြီးအားစိုက်လှုပ်ဆောင်ပေးဖို့လိုပါတယ
်အခုလိုပေါ့နော်မြန်မာနိုင်ငံမှာကလေးစစ်သားတွေကလေးအလို့သမားတွေရှိနေပြီးတော့သူတို့တွေနှင်းပန်းနှိပ်စက်ခံနေရတဲ့အခြေအနေကိုဘယ်လိုမျိုးကာကွယ်ပေးနိုင်မလဲရှင်
Well, that's a challenge in many countries.
ဒီလိုခက်ခဲတဲ့အခြေအနေမျိုးတွေကိုနိုင်ငံအတော်များများမှာရင်ဆိုင်နေရတာပါ။တချို့နိုင်ငံတွေမှာမိသားစုစင်ရဲလို့ငွေကြေးအတွက်ကလေးတွေဟာစစ်တပ်ထဲဝင်ကြတယ်ဆိုပေမဲ့မြန်မာနိုင်ငံကကလေးစစ်သားတွေကတော့မိဘတွေဟာငွေကြေးစင်ရဲတယ်ဆိုပေမဲ့အတင်းအဓမ္မချင်းချောက်ပြီးစုဆောင်းခံရတဲ့အခြေအနေမျိုးတွေ့ရပါတယ်။ကလေးအခွင့်အရေးကာကွယ်ဖို့ဆိုရင်အဓိကအချက်ကတော့ပညာရေးစနစ်ကိုတိုးတက်ကောင်းမွန်အောင်လုပ်ဖို့လိုပါတယ်။ကလေးတိုင်းပညာမသင်မနေရစနစ်ရှိမယ်ဆိုရင်ကလေးအလုပ်သမားတွေလည်းမရှိနိုင်သလိုကလေးစစ်သားဆိုတာမျိုးလည်းပပျောက်သွားမှာဖြစ်ပါတယ်။နောက်ပြီးသူတို့အနာဂတ်အတွက်အလို့အကန်ကောင်းကောင်းရှာမှာလည်းသိချတယ်လ
ေ။ HRW ရဲ့ညွှန်ကြားရေးမှူးဂျိုးဘက်ကာကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။မြန်မာနိုင်ငံကကလေးစစ်သားစစ်ခိုင်းမှုအခြေအနေကို HRW အဖွဲ့ကစောင့်ကြည့်နေပြီးတော့နိုင်ငံတကာကိုလည်းအစီရင်ခံထုတ်ပြန်နေတာပါရှင်။